ဟောင်ကောင်မှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြသူတွေဟာနိုင်ငံတကာလေဆိပ်နားကလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။73ဘက်မြောက်အဖြစ်စနေနေ့ကတည်းကအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာဆန္ဒပြခဲ့ကြပြီးရဲတွေနဲ့လည်းထိတိုက်တွေ့ခဲ့ကြတာပါ။တနင်္ဂနွေနေ့ကတော့နိုင်ငံတကာလေဆိပ်နားအနီးဆန္ဒပြပွဲတွေကြောင့်လေရင်ခီးစဉ်ချိုးဖြတ်သိမ်းခဲ့ရပြီးလေဆိပ်ကိုပြေးဆွဲနေတဲ့အမြင်ရထားတွေကိုလည်းအာဏာပိုင်တွေကရပ်ဆိုင်းခဲ့ပါတယ်။ဒီမိုကရေစီစနစ်ပြောင်းလဲရေးတောင်းဆိုဆန္ဒပြနေတဲ့လူငယ်တွေဟာဟောင်ကောင်မြို့လမ်းမတွေပေါ်မှာမီးခိုးလုံးတွေဖုံးအုပ်သွားအောင်မီးရှို့ဆန္ဒပြခဲ့ကြတဲ့အတွက်တညာအတွင်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တာနဲ့ပတ်သက်လို့အုပ်ချုပ်ရေးအရာရှိတွေကတော့ဟောင်ကောင်ရဲတွေဘက်ကကာကွယ်ပြောဆိုခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကမီးလောင်ပုံးတွေအုတ်ခဲတွေနဲ့ပစ်ပေါက်လမ်းတွေကိုပိတ်ဆို့တားဆီးမှုတွေကိုရဲတွေဘက်ကမီးသက်ပိုက်တွေသုံးဖြိုခွဲခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ပြီးရာဘာတုတ်တွေနဲ့ရိုက်နှက်တချိန်မှာတော့တနက်နဲ့ချင်းချောက်ပစ်ခတ်မှုဖြစ်ခဲ့တာပါ။တနင်္ဂနွေနေ့ကဆိုရှယ်မီဒီယာတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ဟောင်ကောင်မြေအောက်ယထာဘူဒာယုံနှစ်ခုမှာယူနီဖောင်းအပြည့်ဝတ်ထားတဲ့ဟောင်ကောင်လုံတိန်ရဲတွေကနံပါတ်တုတ်တွေကင်ပြေးလွှားပြီးယထာစီဖို့စောင့်နေတဲ့ခီးသည်တွေနဲ့ယထာထဲရှိနေတဲ့ခီးသည်တွေကိုလိုက်လံရိုက်နှက်အကြမ်းဖက်ဖမ်းဆီးမှုတွေတွေ့ခဲ့ရပါတယ်။ Prince Edward ဘူဒာယုံအတွင်ဖြစ်ခဲ့တဲ့လုံတိန်ရဲတွေရဲ့အကြမ်းဖက်နှိမ်နှင်းမှုကိုမှတ်တမ်းဗီဒီယိုကနေတွေ့မြင်ခဲ့ရတဲ့ဟောင်ကောင်ပြည်သူအများစုကတော့အမျက်ဒေါသထွက်ခဲ့ကြပါတယ်။ Prince Edward ဘူဒာယုံမှာဖြစ်ခဲ့တဲ့အခြေအနေဟာဗျမ်းပတာဖြစ်ခဲ့ပြီးဆန္ဒပြသူတွေနဲ့လမ်းသွားလမ်းလာပြည်သူတွေကြားခွဲခြားဖို့အခက်အခဲရှိခဲ့တဲ့အတွက်ရဲတွေဘက်ကယထာစီးသူတွေအားလုံးကိုချိန်းချောက်ကင်တွယ်တဲ့ပုံစံမျိုးဖြစ်ခဲ့ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုဝန်ခံပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအများပြည်သူလုံခြုံရေးနဲ့ဥပဒေချိုးဖောက်သူတွေကိုအရေးယူဖို့အတွက်တော့ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းသွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းဟောင်ကောင်ရဲတပ်ဖွဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။